so much for doing this.
အခုလိုတွေ့ဆုံမြင်ရင်းတွင်ပေးတဲ့အတွက်အထက်လူတော်မကိုကျေးဇူးအများကြီးတင်ပါတယ်။မြန်မာနိုင်ငံထဲမှာရှိတဲ့ရိုဟင်ဂျာတွေပေါ်ပြုမှုပုံတွေဟာလူမျိုးတစ်မျိုးကိုအမြင့်ပြတ်ရှင်းလင်းမှုဒါမှမဟုတ်လူမျိုးတုံးတက်ဖြတ်မှုလို့ထင်လား။အထက်လူတော်အမတ်အနေနဲ့ဘယ်လိုယူဆလဲ။အမေရိကန်ပြည်ထောင်စုရဲ့ဒေဝင်ရည်တည်ချက်ကဘာလဲရှင်။
I don't know the official position of this administration, but the kindness
ဆိုရတဲ့ဝင်ရည်တီချက်ကိုတော့ကျွန်တော်မသိပါဘူး။ဒါပေမဲ့ဒါကလူမျိုးတစ်မျိုးကိုအမြင့်ပြတ်ရှင်းလင်းခြင်းတဲ့ပုံစံလိုမျိုးဖြစ်နေပါတယ်။အဲ့ဒီလိုပုံမျိုးဖြစ်နေတယ်ပေါ့။ကျွန်တော်ရဲ့မိတ်ဆွေ Maryland ကအထက်လွှတ်တော်အမတ် Van Garden ကတော့ဒါကိုလူမျိုးတုံးတက်ဖြတ်မှုလို့ခေါ်ပါတယ်။ဘယ်လိုပုံစံပဲဖြစ်ဖြစ် American ပြည်ထောင်စုထဲမှာရှိနေတဲ့ကျွန်တော်တို့အနေနဲ့ဘယ်ဘက်ကိုရည်တီလဲဆိုတာပြောဖို့လိုပါတယ်။လွှတ်တော်အမတ်တွေတော်တော်များများဒီလိုပဲလှုပ်ဆောင်ကြမှာပါ။
Why should this be important?
ဒီကိစ္စဟာ American ပြည်သူတွေအတွက်ဘာကြောင့်အရေးကြီးလဲ။ဒါကတိတ်ကိုအလံဝေးလုံးမနေဘူးလားရှင်
။ When it comes to American greatness, one of the things that we
လူတွေ Muslim တွေ Rohingya တွေဟာမြန်မာစစ်တပ်ရဲ့ကြမ်းဖက်ချိန်ချောက်တာတွေကိုခံနေရပါတယ်။သူတို့ရဲ့နေအိမ်တွေမီးရှို့ခံရတယ်၊အသက်ခံရတယ်၊အာဓမအပြုကျင့်ခံရတယ်၊ရွှေပြောင်းတင်းရှောင်ကြရတဲ့လူဦးရေဟာတိတ်နဲ့ချီရှိပါတယ်။နတ်မြေရဲ့ဖက်ကန်းကိုဖျက်ကျော်ပြီးဘင်္ဂလားဒေ့ရှ်ဘက်ခြမ်းကဒုက္ခသည်စခန်းတွေမှာသူတို့ကိုထားပါတယ်စိတ်ချလုံခြုံမှုမရှိတဲ့နေကျင်စရာမကောင်းတဲ့အဆိုးရွားဆုံးအခြေအနေတွေမှာနေထိုင်နေရပါတယ်ဒါတွေဟာလုံးဝကိုလက်ခံလို့မရတဲ့ကိစ္စပ
ါ Well according to the
တိုင်းသားလူမျိုးစုတွေကိုနိုင်ငံသားဖြစ်ခွင့်ပေးတဲ့မြန်မာနိုင်ငံရဲ့1982ခုနှစ်ဥပဒေထဲမှာရိုဟင်ဂျာတွေကိုလုံးဝဖယ်ထုတ်ထားခဲ့တယ်ရင်ကြရွေအဲ့ဒီနေရာမှာနေထိုင်သိမ့်ပိုက်မှာကိုဘာကြောင့်သူတို့အပြင်းထန်ခုခံနေကြတာလဲ
ရှင်ကျွန်တော်တို
့နားလည်ရသလောက်ကတော့သူတို့ဘက်ကအကြောင်းပြချက်တွေကရိုဟင်ဂျာတွေဟာမြန်မာနိုင်ငံသားတွေမဟုတ်ဘူးသူတို့တွေဟာဘင်္ဂလားဒေ့ရှ်ဘက်ခြမ်းကပါလာတဲ့ဘင်္ဂါလီတွေဖြစ်တယ်ဒုတိယအချက်အနေနဲ့ကတော့သူတို့တွေဟာမွတ်စလင်တွေနေထိုင်တဲ့နိုင်ငံထဲမှာရှိနေကြတဲ့မွတ်စလင်တွေဖြစ်ပေမဲ့လည်းတတန်းထက်မကရှိတဲ့မွတ်စလင်တွေကိုဘယ်တော့မှသူတို့ရဲ့နိုင်ငံသားအဖြစ်လက်ခံထားကြတာမဟုတ်တလို့ထဲထဲဝင်ဝင်ထိတွေ့ဆက်ဆံတာမျိုးလည်းမရှိကြပါဘူ
း
မြန်မာစစ်တပ်ထဲကလူတချို့ကတော့သူတို့တွေဟာအကြမ်းဖက်သမားတွေလို့ပြောကြပါ
တယ်အက
ြမ်းဖက်သမားတွေရဲ့လုံရက်လိုမျိုးကိစ္စတခုဖြစ်ခဲ့ပါတယ်တပ်ဖြတ်မှုဖြစ်ခဲ့ပါတယ်ကျွန်တော်တို့သိရသလောက်ကတော့မြန်မာစစ်သားတွေနဲ့လုံခြုံရေးရဲတပ်ဖွဲ့ဝင်တွေ16ဦးထက်မနည်းအသက်ခံခဲ့ရပါတယ်ဒီဖြစ်ပျက်ကိုအပေါ်ယံကြည့်ရင်ကိုဖြစ်ချင်တဲ့ပုံစံမျိုးကောက်ချက်ချပုံဖော်ပြောလို့ရပါတယ်။အပြန်အလှန်တိုက်ခိုက်မှုတွေအတွင်းနှစ်ဖက်စလုံးအသက်ခံခဲ့ရတာတွေရှိပါတယ်။ဒါပေမဲ့ဒီကိစ္စနဲ့ပတ်သက်လို့လူပေါင်း6သိန်းလောက်တင်းရှောင်ကြရတယ်ဆိုတာကတော့အတော့ကိုဆိုးရတဲ့လောရက်တစ်ခုလို့ပြောရမှာဖြစ်ပါတယ်။ဒီကိစ္စပေါ်တာဝန်ရှိသူတွေအကင်တွယ်ပုံဟာညှတာတဲ့တုံ့ပြန်မှုထက်ကြော်လွန်တဲ့လောရက်ဖြစ်ပါတယ်။ဒီပေါ်အဓိပ္ပာယ်ဖွဲ့ဆိုရမယ်ဆိုရင်တော့လူမျိုးတစ်မျိုးကိုအမြင့်ပြတ်ရှင်းလင်းမှုတစ်ခုဆိုတာရှင်းပါတယ်။
You speak about the August 24th attack and
since ဩဂုတ်လ25ရက်နေ့ကဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးအထက်လွှတ်တော်မှပြောနေတာဖြစ်တယ်။ဒီကိစ္စကိုအကြောင်းပြပြီးတော့စစ်တပ်ကမဟာဗျူဟာတစ်ခုလိုချပြီးအာဓမပြုကျင့်တာတွေရွာတွေကိုမီးရှို့တာတွေလုပ်ပြီးတော့မြန်မာနိုင်ငံရခိုင်ပြည်နယ်ဒီရအထဲကနေဒီလူတွေကိုတွန်းထုတ်ဖို့လုပ်နေကြတ
ယ်။ Yes, Northern Rakhine in particular. You know, we invited 7
ဟုတ်ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာပါ။အဲဒီတုန်းကဒီကိစ္စနဲ့ပတ်သက်ပြီးမြန်မာအသံမှတ်ကြီးကိုကျွန်တော်ရုံးခန်းမှာခေါ်တွေ့ပါတယ်။ဒီကိစ္စမှာဒီမိုကရက်ဘက်ကရော Republican တွေဘက်ကရောအထက်လွှတ်တော်အမတ်9ယောက်နဲ့တနိုင်ကျော်စကားပြောမေးမြန်းတာတွေလုပ်ခဲ့ပါတယ်။မေးထားတဲ့အချက်တွေကိုတော့သူ့ဘက်ကတစ်ပတ်နှစ်ပတ်အတွင်းကျွန်တော်တို့ကိုအကြောင်းပြန်မယ်လို့ပြောပါတယ်။ကျွန်တော်တို့ဘက်ကအသေးချာဂယုတစိုက်စောင့်ကြည့်နေတယ်ဆိုတာကိုသူ့ကိုပြောခဲ့ပါတယ်မြန်မာနိုင်ငံနဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးဟာဒီအခြေအနေကနေထွက်ပေါ်လာတဲ့ရလက်တွေပေါ်မှာမူတည်ပါတယ်အဲ့ဒီရလက်ကိုလည်းကျွန်တော်တို့အနေနဲ့အမြန်ဆုံးလိုချင်ပါတယ
် We've introduced the
ဒီကိစ္စပေါ်ပြည်တင်ရှုံချဖို့ဆုံးဖြတ်ချက်တစ်ခုကိုအထက်လွှတ်တော်အမတ်အနေနဲ့အစိုးပြုထားပြီးပါတီကြီးနီးရစလုံးရဲ့ထောက်ခံမှုကိုရပြီလားရှင
်ရမယ်လို့တော့ကျွန်တော်ယုံကြည်ပါတယ်ပြောလို့တော့မရသေးပါဘူ
းဒါဆိုလို့ရှိရင်ဒါကိုဥပဒေတစ်ခုအဖြစ်နဲ့အတည်ပြု
မူလကလေးကဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့ဂျော်မက်ကင်းကကျွန်တော်ကိုထောက်ခံပြီးသားဆိုတော့တခြားလူတွေကလည်းကျွန်တော်တို့ကိုထောက်ခံမယ်လို့ထင်ပါတယ်ပါတီကြီးနီးရစလုံးကပါဝင်ပါလိမ့်မယ်ပြရုပ်တစ်ခုအဖြစ်ဖြစ်ကောင်းဖြစ်နိုင်တဲ့ဒီဆုံးဖြတ်ချက်မျိုးကြလာမယ့်အချိန်အထိကျွန်တော်တို့စောင့်မနေကြပါဘူးဖြေရှင်းကင်တွယ်မှုတွေကိုအခုပဲတွေးကြပါတယ်ဒီအစိုးရနဲ့ဒေါန်ဆန်းစုကြည်အနေနဲ့အမှန်တကယ်လက်တွေ့လှုပ်ဆောင်ပြတာထုတ်ဖော်ပြောဆိုတာမျိုးတခုခုလှုပ်ဆောင်လာဖို့ကျွန်တော်တို့တောင်းဆိုပါတယ်ပထမအနေနဲ့ American ပြည်အောင်စုပြီးတော့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေပါဝင်တဲ့တီးခြားလွတ်လပ်တဲ့အဖွဲ့တွေကိုဖွဲ့ပြီးရခိုင်ပြည်နယ်အတွင်းကလက်ရှိသူတို့ကိုရှင်းထုတ်ပြစ်တဲ့နေရာတွေစီကိုဝင်ဝင်ပြုတ်ပြီးမြေပြင်မှာဘာတွေဖြစ်နေတယ်လဲဆိုတာကိုသူတို့တွေ့မြင်ရပါမယ် ဒုတိယအနေနဲ့ကတော့ဒီလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေမှာပါဝင်သူတွေရွာတွေကိုမီးရှို့ခဲ့တဲ့မြန်မာစစ်တပ်ထဲကတာဝန်ရှိသူတွေကိုအရေးယူရပါမယ်။တတိယအနေနဲ့ကတော့နေရပြန်နိုင်ရေးအတွက်စီစဉ်မယ်ဆိုရင်လေ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကိုတာဝန်ပေးပြီးဒီလူတွေကိုစနစ်တကျခေါ်ဆောင်လာရပါမယ်။နေအိမ်တွေမီးရှို့ခံရပြီးထွက်ပြေးတိမ်းရှောင်နေကြရတဲ့သူတွေစီကနေစာရွက်စာတမ်းအထောက်အထားတွေတောင်းတယ်ဆိုတာလုံးဝကိုလက်တွေ့မကြပါဘူး။
အန်ဆန်ဆူချီ
အဖိနိတ်ခင်ရိုဟင်ဂျာတွေရဲ့ပြဿနာကိုဖြေရှင်းပေးဖို့ဒေါအောင်ဆန်ဆူချီအပေါ်မှာအများကြီးမျှော်လင့်ထားကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ပြစ်တင်ရှုံချတာတွေမလုပ်ခဲ့တဲ့အတွက်လည်းသူမကိုကြံရပါဆိုပြီးတည်င်းကောင်းစဉ်ကြီးပိုင်းတချို့တွေမှာတွေ့ခဲ့ရပါတယ်။အဲ့တော့ဒေါအောင်ဆန်ဆူချီနဲ့ပတ်သက်လို့ဘယ်လိုထင်လဲရှင
်။ I admire her so much. I mean
ကျွန်တော်သူ့ကိုတိတ်ပြီးလေးစားပါတယ်။ကျွန်တော်ပြောချင်တာကသူဟာဆယ်စုနှစ်တခုကျော်နေအကျယ်ကျုံးနဲ့နေခဲ့ရပါတယ်။သူ့ရဲ့အတိုင်းပြည်မှာဒီမိုကရေစီအစပြိုးလာအောင်ခိုင်ခိုင်မာမာရပ်တည်လှုပ်ဆောင်နိုင်ခဲ့ပါတယ်။ခေါင်းဆောင်တယောက်အနေနဲ့ရပ်တည်ခဲ့ပါတယ်။အဲ့ဒီအတိုင်းပြည်မှာလိုအပ်နေတဲ့ခိုင်မာအားကောင်းတဲ့ခေါင်းဆောင်တယောက်ဆိုတာထက်တောင်ပိုပါတယ်။မြန်မာနိုင်ငံဟာစစ်တပ်အုပ်ချုပ်ရေးကနေဒီမိုကရေစီအသွင်ကူးပြောင်းလာခဲ့တာအခုဆိုရင်တက်တန်းနှစ်နှစ်တောင်မရှိသေးပါဘူး။ဒါပေမဲ့သူ့အနေနဲ့အခုအတိုင်းပြည်ထဲမှာဖြစ်ပျက်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့ပတ်သက်လာရင်တော့အခုထပ်ပို့ပြီးတိုက်တိုက်တွန်းတွန်းနဲ့ရှေတိုးလှုပ်ဆောင်တင်ပါတယ
် And if they don't stop it then
သူတို့လောက်ရတွေကိုမရတတ်ဘူးဆိုရင်နောက်တန်ခါပိတ်ဆို့မှုတန်းစစ်တပ်ကိုဓာတ်ရိုက်တန်ခါပိတ်ဆို့တာမျိုးရင်ဆိုင်ရနိုင်ပါတယ်စီးပွားရေးတန်ခါပိတ်ဆို့မှုတွေကအင်မတန်ဆင်းရဲလှတဲ့နိုင်ငံအပေါ်ထိခိုက်မှာပ
ါ That's exactly that's the dilemma I would think if they don't respond
ဒါကဒီဟာဖြစ်စရာပါသူတို့ဘက်ကမတုံ့ပြန်ရင်ဒါမှမဟုတ်ဒီနဲ့လောက်တဲ့အပြူသဘောဆောင်တဲ့တုံ့ပြန်မှုမပေးနိုင်ဘူးဆိုရင်တော့ကျူးလွန်နေလို့ယူဆရတဲ့သူတွေပေါ့ပြစ်မှတ်ထားပြီးတန်ခတ်ပိတ်ဆို့မှုတွေလှုပ်ဆောင်နိုင်ပါတယ်လို့ယူဆပါတယ
်သမရကသဘောတူမယ်လို့ထင်လား
သဘောတူမယ်လို့မျှော်လင့်ပါတယ်ဒါပေမဲ့သမရကအရေးတယူဆောင်ရွက်မလားဆိုတဲ့အဖြေကိုတော့ကျွန်တော်မသိနိုင်ပါဘူး
Is there any downside to the Americans?
ဒီကိစ္စမှာအမေရိကန်တွေပိုပြီးပါဝင်လာမှုကအကျိုးရောက်စေတယ်လို့ထင်ပါသလား။အမေရိကန်နိုင်ငံသားတွေကိုရည်ညွှန်းတာမဟုတ်ပါဘူး။ဒေါ်ဆန်းစုကြည်အနေနဲ့ပိုပြီးပြပြင်းထန်ထန်ကြိုက်တွယ်တင့်တယ်ဆိုပြီးအမေရိကန်အစိုးရကတွန်းအားပေးလှုပ်ဆောင်နေတာကအကျိုးရောက်စေတယ်လို့ထင်ပါသလားရှင
်။ I don't see the downside. In fact,
အကျိုးရောက်စေတယ်လို့မမြင်ပါဘူး။ပြောရမယ်ဆိုရင်ဘာမှမလုပ်ဘဲငြိမ်နေတာကမှအကျိုးရောက်စေတယ်လို့ထင်ပါတယ်။မွတ်စလင်အတိုင်းဝိုင်းတစ်ခုနှိတ်ကုတ်ခံနေရတယ်ဆိုတာအရှင်းကြီးမြင်နေရပါတယ်ကျွန်တော်တို့ကဒီအတိုင်းဝိုင်းဘက်ကနေမရက်တီပေးဘူးဆိုရင်ကမ္ဘာတဝန်းကမွတ်စလင်တွေကသူတို့နဲ့ကျွန်တော်တို့ရဲ့ဆက်ဆံရေးအပေါ်အမြင်လွဲသွားမှာပ
ါ There are other ethnic groups in Myanmar like the Karens who are there's
မြန်မာနိုင်ငံမှာတခြားတိုင်းသားအုပ်စုတွေရှိပါတယ်ခရစ်ယာန်ဘာသာဝင်အတိုင်းဝိုင်းဖြစ်တဲ့ကရင်တိုင်းသားတွေလည်းရှိပါတယ်တမိုင်းတစ်လျှောက်မှာသူတို့တွေကလည်းအလားတူဖိနှိပ်မှုတွေများစွာခံခဲ့ရတယ်ဆိုပေမဲ့လည်းအခုတွေ့နေရတဲ့ရိုဟင်ဂျာအရေးလောက်တော့လူပြောမများခဲ့ပါဘူး။သူတို့အတွက်ရောသူတို့အပေါ်ရောအာယုံဆိုင်မှုတွေရှိပါလားရှင
် focused on the Rohingya because of the press
ဖြစ်တယ်မှာတယ်။ထောင်နဲ့တောင်းနဲ့ချီတဲ့လူတွေရွှေပြောင်းခံရတဲ့အကြောင်းသတင်းတွေထွက်ပေါ်လာတဲ့နောက်မှာရိုဟင်ဂျာအရေးကိုအာယုံဆိုင်လာတာဖြစ်ပါတယ်။ဒါပေမဲ့ကရင်တိုင်းရင်းသားတွေအရေးလဲထိုနီးတူပါပဲဒီမိုကရေစီနိုင်ငံတည်ဆောက်မယ်ဆိုရင်ဘာသာရေးနောက်ခံမတူတဲ့သူတွေလူမျိုးရေးနောက်ခံကွဲပြားသူတွေအပေါ်အမြင်ပွင့်လွင်းစွာနဲ့အတူရှင်တွဲနေထိုင်နိုင်မှုမျှော်လင့်ပါတယ်ဒီမိုကရေစီရဲ့အစိပ်ပိုင်းတွေပါခရစ်ယာန်ပဲဖြစ်ဖြစ်မွတ်စလင်ပဲဖြစ်ဖြစ်တသားနဲ့ဆောင်ရွက်သွားရမှာဖြစ်ပါတယ်